ဂျပန်နိုင်ငံမှာရွေးကောက်ပွဲကြီးကျင်းပတော့မှာဖြစ်တာကြောင့်အောက်လွတ်တော်ကိုဝန်ကြီးချုပ်ရှင်းစုအဘေကဒီကနေ့ပဲတရားဝင်ဖြတ်သိမ်းလိုက်ပါတယ်။အော်တိုဘာလ22ရက်နေ့မှာရွေးကောက်ပွဲကြီးအချိန်ဆော့ကျင်းပဖို့ဝန်ကြီးချုပ်ကရုတ်တရက်ကြေညာလိုက်ပြီး3ရက်ကျော်မှာပဲလွတ်တော်ကိုဖြတ်သိမ်းလိုက်တာဖြစ်ပါတယ်။ရွေးကောက်ပွဲမှာဝန်ကြီးချုပ်အနိုင်ရခဲ့မယ်ဆိုရင်တော့အနည်းဆုံး2021ခုနှစ်ထိဆက်လက်တာဝန်ယူရမှာပါ။ဒါပေမဲ့လည်းဝန်ကြီးချုပ်ရဲ့ Liberal Democratic Party LDP ဟာမနေ့ကမှနိုင်ငံရေးပါတီတစ်ခုဖြစ်တရားဝင်ထုတ်ပေါ်ကြေညာခဲ့တဲ့တိုကျိုမြို့တော်အုပ်ချုပ်ရေးမှူးဟာယူရီကိုကိုအီကေရဲ့ပြောင်းလဲချက်ပါတီကြောင့်ကြီးမားတဲ့စင်ကုံမှုနဲ့မမျှော်လင့်ပဲရင်ဆိုင်နေရပါတယ်။ပါတီတစ်ခုတော့ဝန်ကြီးချုပ်အာဘေရဲ့အာနာယ LDP ပါတီသာမကအတိုက်ခံချင်ပါဒီမိုကရက်တစ်ပါတီ DPJ ကလွတ်တော်အများအမှတ်အများပြားကိုဆွဲဆောင်နေပါတယ်။